ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဖေဖော်ဝါရီလ25ရက်နေ့ကစတင်ကျင်းပတဲ့လူခွင့်ရေးကောင်စီညီလာခံဖွင့်ပွဲအခမ်းအနားကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တီယိုနီယိုဂူတာရက်စ်အပါအဝင်နိုင်ငံတကာခေါင်းဆောင်တွေတက်ရောက်မိကွန်းပြောကြားခဲ့ကြပါတယ်။ကမ္ဘာ့အနှံ့ပြားမှာလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွဖြစ်နေပြီးအကျိုးဆက်အနေနဲ့လူမှုရေးဆိုင်ရာတရားမျှတမှုနဲ့ကို့ဘဝတိုးတက်ဖွံ့ဖြိုးဖို့အခွင့်အရေးတွေကိုတော့ဖိနှိပ်ခံနေရကြောင်းအန်တီယိုနီယိုဂူတာရက်စ်ကပြောပါတယ်။ကမ္ဘာတဝန်းနေရာဒေသတိုင်းမှာအရက်ဖက်နဲ့ဒီမိုကရေစီရေးဆိုင်ရာလွတ်လပ်ခွင့်တွေအပြင်အင်တာနက်နည်းပညာအသုံးပြုရမှာလဲလွတ်လပ်ခွင့်အတွက်နေရာချင်းမြောင်းလာနေတဲ့ပြဿနာကိုတွေ့မြင်နေရကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။တက်ချွတ်လှူရှားသူတွေနဲ့သတင်းသမားတွေဟာပြစ်မှတ်ထားခံနေရတဲ့နေရာမှာသူတို့တွေကိုမျက်ခြေမပြတ်စောင့်ကြည့်တာသတင်းအမှားတွေတမင်တကာပေးပြီးစန့်ကျင်ရှုံချဖို့စီယုံလှူရှားတာအကြမ်းဖက်ချိန်ချောက်တာတွေလုပ်တာကိုတွေ့ရပါတယ်။အဲ့ဒီရဲ့ရလက်အနေနဲ့အမှန်တကယ်အကြမ်းဖက်ခံရမှုတွေမကြာခဏဖြစ်နေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောသွားတာပါ။ဒါ့အပြင်ဘာသာရေးလူမျိုးရေးအရခွဲခြားမုန်းတီးမှုတွေမြင့်တက်လာနေတာကိုလည်း Guterres ကသတိပေးပြောဆိုခဲ့တယ်လို့အမုန်းစကားတွေပွားများမှုဟာဒီမိုကရေစီအနှစ်သာရတန်ဖိုးလူမှုရေးတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေကြောင်းညီလာခံအဖွဲ့မိန့်ခွန်းမှာအခုလိုပြောကြားခဲ့ပါတယ်။အဓိကအရေးပါတဲ့နိုင်ငံရေးပါတီတွေနဲ့ခေါင်းဆောင်တွေဟာမိမိရဲ့ကိုယ်ပိုင်ဝါဒဖြန့်ချီရမှာနောက်ပြီးရွေးကောက်ပွဲစည်းရုံးလှုပ်ရှားတာတွေမှာဒီလိုအစွန်းရောက်ဝါဒတွေကိုပုံတူကူးချနေကြပါတယ်။လက်တွေ့အရအမှန်တကယ်ပယ်ဖျက်တဲ့နိုင်ငံရေးပါတီတွေဟာဆိုရင်လေအစိုးရတွေပေါ်မှာဩဇာလွှမ်းမိုးနေပါတယ်ဒီလိုစံတတ်မှတ်ချက်တစ်ခုချင်းစီပြိုကွဲမှုနဲ့အတူလူသားတွေရဲ့တတ်မှတ်ချက်တန်ဖိုးတွေဟာရုတ်လျော့လာနေကြောင်းအတွေ့အမှုချုပ်ကပြောသွားပါတယ်လူခွေရေးကောင်စီရဲ့ပဋိပက္ခဒေသတွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာလေအတွေ့အမှုချုပ်ဂူဒရက်စ်ကမနစ်ကသူကိုယ်တိုင်သွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေအကြောင်းမိမောင်းထိုးပြောဆိုခဲ့ပြီးရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာသူတို့ဒုက္ခသည်စခန်းတွေပတ်ထွက်ပြေးမလာခင်မှာမြန်မာလူမျိုးရေးတပ်တွေကအစုလိုက်ပြုံလိုက်အတင်းအဓမ္မပြုကျင့်ခံခဲ့ရတဲ့ဆိုးရွားလှတဲ့အတွေ့အကြုံတွေကိုသူ့ကိုပြောပြခဲ့ကြောင်းမစ္စတာဂူဒရက်စ်ကပြောကြားခဲ့ပါတယ်လူခွင့်ရေးကောင်စီညီလာခံကိုတက်ရောက်လာတဲ့နိုင်ငံတကာခေါင်းဆောင်တွေလည်းအသီးသီးမိကွန်းပြောကြားတဲ့အထက်မှာဗြိတိန်လူခွင့်ရေးဆိုင်ရာဝန်ကြီးလော့တရစ်အမတ်ကတော့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်နိုင်ငံတကာတရားရုံးတွေကအရေးယူအပြစ်ပေးနိုင်ရေးအချက်လက်တင်သွင်းမဲ့ကုလသမဂ္ဂမှတ်တမ်းယူမဲ့အဖွဲ့ရဲ့အရေးပါမှုကိုအခုလိုပြောကြားခဲ့ပါတယ်
။ Turning to Burma, there must be genuine accountability.for the crimes committed against the Rohingya community.
မနက်ကနေပတ်သက်ပြီးတော့ပြောရမယ်ဆိုရင် Rohingya တိုင်းဝိုင်းနဲ့တခြားတိုင်းသားလူမျိုးစုတွေအပေါ်မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေအတွက်စစ်မှန်တဲ့တာဝန်ခံမှုတာဝန်ယူမှုမဖြစ်မနေရှိရမှာပါ။ဒီပြစ်မှုတွေဟာလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကစုံစမ်းစစ်ဆေးအစီရင်ခံထားတာဖြစ်ပါတယ်။ဒါကိုအလွန်ရေးကြီးတဲ့လူခွင့်ချိုးဖောက်မှုကိစ္စရအဖြစ်အတိမတ်ပြုပြီးတော့အနာဂတ်မှာအရေးယူအပြစ်ပေးနိုင်မှုအချက်အလက်တွေကိုစုဆောင်မဲ့တရားဝင်မှတမ်းရယူနိုင်မဲ့အဖွဲ့ကိုဖွဲ့စည်းပေးခဲ့တဲ့လူခွင့်ကောင်စီရဲ့လောက်ရက်ကိုလေးစားအတိမတ်ပြုရမှာဖြစ်ပါလေ။ဒီအဖွဲ့ပေါ်ပေါအောင်နဲ့လုတ်ပိုင်ခွင့်နဲ့အသေးချာရရှိအောင်ကြိုးပမ်းခဲ့တဲ့ဗြိတိန်နိုင်ငံရဲ့အခမ်းအနားအတွက်လည်းကျွန်တော်အနေနဲ့အလွန်ပဲဂုဏ်ယူပါရစေ။အခုချိန်မှာတော့ဒီအဖွဲ့အနေနဲ့သူ့ရဲ့အရေးပါတဲ့အလုပ်တွေလိုအပ်တယ်လို့ဆောင်ရွက်နိုင်ဖို့ခွင့်ပြုချက်တွေသွားလာခွင့်တွေရဖို့လိုအပ်နေပြီးတော့မြန်မာအစိုးရအနေနဲ့ဒီအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။
လေးဘက်ကြာကျင်းပမဲ့လူခွေရေးကောင်စီရဲ့ညီလာခံမှာအဖွဲ့ဝင်58နိုင်ငံကကိုယ်စားလှယ်တွေအနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အဓိကတင်ပြခဲ့တဲ့ပြဿနာတွေကိုဆွေးနွေးကြဖို့ရှိပါတယ်။ဒါအပြင်လူခွေရေးချိုးဖောက်မှုဆိုးရွားတဲ့နိုင်ငံတွေဖြစ်တဲ့ဆီးရီးယား၊မြန်မာ၊ဘရွန်ဒီ၊တောင်ဆူဒန်၊အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကအခြေအနေတွေကိုလည်းလူခွေရေးကောင်စီအနေနဲ့သုံးသပ်ဆွေးနွေးပြီးဆုံးဖြတ်ချက်တွေချဖို့ရှိပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းသူ့ရဲ့အစီရင်ခံစာကိုမတ်လ17ရက်နေ့မှာလူခွင့်ရေးကောင်စီညီလာခံအတွင်းတင်ပြဖို့ရှိပါရဲ့ရှင်